ခုဆက်လက်ပြီးလာမယ့်အမေရိကန်ရွေးကောက်ပွဲမှာဘယ်သူအနိုင်ရဖို့ရှိတယ်လဲဆိုတာကိုကြည့်ကြအောင်ပါခင်ဗျာကျွန်တော်ကြော်စမ်းလာပါလာမယ့်နိုဝင်ဘာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအကျိုးလူထုသဘောထားစစ်တမ်းတွေအရဆိုရင်ဒီမိုကရက်သမ္မတလောင်းဖြစ်လာနိုင်တဲ့ဂျိုးဘိုက်ဒန်ဟာလက်ရှိသမ္မတဒေါ်နယ်ထရန့်ရဲ့ဆီကပြေးနေပါတယ်ဒီစစ်တမ်းတွေဟာသမ္မတလောင်းတယောက်ကိုအချိန်ကာလတစ်ခုမှာဘလောက်လူကြိုက်များတယ်ဆိုတာကိုပြသနိုင်ပေမဲ့ရွေးကောက်ပွဲရဲ့ရလဒ်ကိုတော့အမြဲတမ်းခံမနိုင်တာမဟုတ်ပါဘူးအင်ဂျီရောဆန်ယာဗီရီသတင်းထောက်ပါစတီဝီဒါကုစဝါရာကကျွန်းကျင်သူနှုတ်ဦးကိုမေးမြန်းပြီးပြောပြထားတဲ့သတင်းထောက်ဖြစ်ပါတယ်။သဘောထားစစ်တမ်းတွေမှာမှားနိုင်တယ်ဆိုတာ2016တုန်းကတွေ့ခဲ့ရပါပြီ။ဒါမဲ့ရွေးကောက်ပွဲမှာတော့ဘယ်လိုဖြစ်လာမလဲ။ရွေးကောက်ပွဲရလာခမန်းရမှာအစင်းလာကောင်းတဲ့ကျွန်းကျင်သူနှုတ်ဦးကတော့ပမခလစ်မန်နဲ့ပမခနော့ပေါ့တို့ဖြစ်ကြပါတယ
်။ Alan J. Lichtman, Distinguished Professor of History.
ကျွန်တော်ကတော့အမေရိကန်တက္ကသိုလ်စပိုင်းပါမောက်ခအဲလန်ဂျေးလစ်မန်ပါ1980ရာစပြီးဒီကပေါ်ပေါင်း9ဦးစလုံးရဲ့ရလဒ်ဒီကိုအောင်အောင်ခံမှန်းနိုင်ရပါတယ်လို့ Zoom ကစင်ပြောသွားတာဖြစ်ပါတယ်
I'm Helmut Norphaus, Professor of Political Science at Stony Brook University.
ကျွန်တော်ကတော့ Stony Brook တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက်ခ Helmut Norphaus ဖြစ်ပါတယ်1970ကစပြီးပြုလုပ်ခဲ့တဲ့ရွေးကောက်ပွဲပေါင်း28ခုအနက်25ခုရဲ့ရလဒ်ဟာအခုကျွန်တော်ထည့်သွင်းထားတဲ့လေ့လာနည်းနဲ့ kait ညီနေပါတယ်
ကောင်းပါပြီသူတို့ခမန်းတဲ့စနစ်ကိုကျွန်တော်ကြည့်ရအောင်ပါလစ်မန်ကတော့စီးပွားရေးနိုင်ငံရေးဝါရပါတီတွင်းညွေရေးသမ္မတလောင်းရဲ့နိုင်ငံရေးအစိုးရစတဲ့မိကွန်းစစ်သုံးခုကိုမှန်မှန်ရွေးပြီးတွက်ပါတယ်ဒီစစ်သုံးချက်အနက်တစ်ချက်မှတိုင်းလက်ရှိသမ္မတအတွက်တမတ်ရပြီးတစ်ချက်မှရင်တော့စိန်ခေါ်သူကိုတမတ်ပေးရည်ဖြစ်ပါတယ
် And if six or more keys are out against the White House
ဒီစစ်သုံးချက်မှာ6ချက်ကအနာရပါတီကိုဆန့်ကျင်ဘက်ပြတ်နေရင်သူတို့ရှုံးမယ်လို့ခန့်မှန်းပါတယ်လို့လစ်မန်ပြောပြတာဖြစ်ပါတယ်။နော်ပေါ့ဂျက်ပနမပုံစံထုတ်ယူနည်းဆိုတာကတော့2017ကစပြီးအစောပိုင်းပနမရွေးကောက်ပွဲဒါမှမဟုတ်နိုဝင်ဘာရွေးကောက်ပွဲအတွက်ပြည်내အဆင့်ဘယ်သူအနိုင်ရရဲဆိုတာကိုအခြေခံပြီးစဉ်းစားပြုစုရနေဖြစ်ပါတယ
်။ I have another predictor which I call sort of the swing of the pendulum.
ချိန်ပြီးရွေးပြောင်းသဘောမျိုးဖြစ်တတ်တာကိုလည်းကျွန်တော်ထည့်သွင်းခံမှန်းပါတယ်။နှစ်ပေါင်း200နီးပါးဒီလိုဖြစ်ခဲ့ပြီးခံမှန်းရမှာအသုံးတည့်ပါတယ်။
ကဲအခုသူရဲ့ခံမှန်းချက်ကဘယ်လိုလဲကြည့်ရအောင်ပ
ါ Donald Trump has a 91%
အခု2020မှာ Donald Trump 90% 98%တော့ရှိနေပါတယ်
Donald Trump will lose
ကျွန်တော်2020မှာ Donald Trump ဆုံးမယ်လို့ခံမှန်းပ
ါ Lishman ဟာကယောဂါနဲ့လူမှုရေးမငြိမ်သက်မှုတွေဖြစ်လာပြီးတဲ့နောက်သူရဲ့ခံမှန်းချက်ကိုပြောင်းလဲလိုက်ကြပါ2019နောက်ပိုင်းအထိသူက Donald Trump နိုင်မယ်လို့ခံမှန်းနေခဲ့တာပါဒါပေမဲ့အခုတော့သူကဒီလိုပြောလာပါတယ
် So in just a matter of a few monthsDonald Trump and the
Republicans. That night, I dreamed about Donald Trump and Republicans. We have two people sitting there, and my lips are pressing each other. When my teeth are so sore, come and play away. So that two people may look come and nine at it, but my tongue just sore away. Look, this bank is too dark. Chapa, no bad caro. Kayo kayo, come go sit at your worry away. You talk about yellow dude, but he can't see none. You so away.
My forecast that I make is unconditional and final.
ကျွန်တော်ကမှန်းချက်ကတော့အကျဉ်းမဲ့နဲ့နောက်ဆုံးမှာပဲကြောက်တုံးမှရေထိုးထားတာလားကွေးလို့ကောက်လို့မရနိုင်ပါဘူးဒါပေမဲ့နောက်ဆုံးမှာတော့ကြောက်တုံးကွဲကောင်းကွဲသွားနိုင်ပါတယ်ကျွန်တော်ကမှန်းချက်မှားသွားနိုင်တဲ့အလားလား900ခန့်နှုန်းလောက်ပဲရှိနေပါတယ
်ပညာရှင်မျိုးစုံကသူတို့ကမှန်းချက်ကိုအခိုင်အမာပြောနေကြပြီပဲဒီမိုကရက်တူဦးလက်ဖြစ်တဲ့လစ်မန်ကတော့သူတို့ဘာမှမတတ်နိုင်တဲ့အချက်တစ်ချက်ရှိတယ်လို့လည်းဆိုပါတယ်အဲ့ဒါကြီးကတော့ယူတော့ဘက်မှာတီပတ်ဆွတ်ဖက်မှုနဲ့Republican ကိုထောက်ချမ်းတဲ့ Messenger ဆင်တွေကိုဟန်တာနိုင်ကြီးရှိနေခြင်းပဲဖြစ်တယ်လို့ဆိုပါတယ်
။ The Republican base is old white guys like me.
Republican တွေအထားရတာကအသက်အရွယ်ကြီးနေတဲ့လူမျိုးဖြစ်ပါတယ်။ဒီလိုအသက်ကြီးပိုင်း Republican တွေကနောက်ထပ်ဦးရေတူးမလာနိုင်တော့ပေမဲ့သူတို့လုံနိုင်တာကတော့ Democrat ကိုအာတီမဲ့လူမျိုးစုတွေလူငယ်တွေရဲ့ Messenger တွေကိုဟန်တာကန့်တတ်နိုင်ပါတယ်။ဒါကျွန်တော်ဆိုရင်ဟုတ်ပါလို့ပြောတာဖြစ်ပါတယ်။တကယ်တော့ဒါဟာ Lishman ရောနော်ပေါ့ဗာဟောဂင်းတို့နဲ့ကြားရပါ
Living in an age of cancel culture woke
အခုအချိန်တွေမှာလူတချို့ဟာ Donald Trump ကိုစိတ်တွေကထောက်ခံနေသည့်တန်အောင်လူရှိသူရှိမှဒါကိုထုတ်မပြောသင့်ဘူးလို့ယူဆနေတာလည်းရှိပါတယ
် They're supporting Donald Trump because it doesn't sound right doesn't sit right with a lot of people
ဒီပညာရှင်နှစ်ယောက်ရဲ့သုံးသပ်ချက်မှာဘယ်ဟာမှန်လဲဆိုတာကတော့ရွေးကောက်ပွဲရလကပဲပြသလိမ့်မယ်ဖြစ်ကြောင်းပါခင်ဗျာ